တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းအပေါ်မှာပေါ့နော်ပါတီတွေကကြတော့ဘလို့အကြံပြုလိုက်တာများရှိမလဲရှင
်ဒီအစိုးရအပြောင်းအလဲမလုပ်ခင်မှာဒီအစိုးရနဲ့လွတ်တော်ကိုတာဝန်ခံစေချင်တာပေါ့နော်ဒါကြောင့်မလို့လက်ရှိအစိုးရနဲ့လွတ်တော်အပြောင်းအလဲမလုပ်ခင်မှာကျွန်တော်နိုင်ငံရေးဆွေးနွေးပွဲကိုကျွန်တော်စချင်တယ်ပေါ့နော်ဘာပဲဖြစ်လို့လဲဆိုတော့နောက်အစိုးရကဘယ်သူဖြစ်လာမယ်ဆိုတာဘာမှအတိအကျမသိနိုင်ဘူးအဲ့တော့ဒီအစိုးရမှာခတိကဝတ်ပြုပြီးတော့ဆက်လက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်နောက်အစိုးရလည်းဒီတာဝန်ကိုဆက်ပြီးတော့အခြေပြုအောင်ထမ်းဆောင်ရမှာလေတကယ်လို့ဒီအစိုးရလက်ထက်မှာကျွန်တော်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုရင်နောက်အစိုးရတက်လာရင်အကယ်၍များလွတ်တော်ကရောအစိုးရကောတော့ဘာမှဆက်ပြီးတော့ဒီခံလူယူချက်တွေမရှိဘူးဆိုရင်နောက်ဆိုးတာသူနဲ့မဆိုင်ဘူးလို့ပြောလာရင်ကျွန်တော်ခဲလေတည်းများတဲကြပါဘူးလက်ရှိဆိုရင်အချိန်ကြီးတအားကိုကောင်းနေတယ်အချို့အချက်လက်လေးတွေကိုတော့မှအခုကထိတ်ကြိုက်တွေ့လာပြီဆိုတော့မှကျွန်တော်ပေါ့ကက်တယ်အလောက်ကိုပြောင်းလိုက်တယ်ပေါ့နော်နိုင်ငံရေးဆွေးနွေးပွဲလုပ်တဲ့ခါကျမှပါဒီချက်တွေကိုအသေးစိတ်ညှိနှိုင်းရအောင်ဆိုတဲ့အနေထားတအားကောင်းတဲ့အချိန်မှာခက်ခက်ခဲခဲစူးစမ်းပြီးအောင်မြင်လာတဲ့ဒီဆွေးနွေးပွဲတွေကဒီရလက်တွေကိုကျွန်တော်ကရှင်းချက်သွားမှာကိုတားဆိတ်ကြည့်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့က NCCD ကခေါင်းဆောင်ဖွဲ့များကိုလည်းတားနိုင်တယ်များလက်ရှိအစိုးရနဲ့ညှိနှိုင်းပြီးတော့တကယ်တော့အသေးစိတ်ခက်ခဲတဲ့ချက်တွေကိုပြနိုင်ငံလုံးနဲ့ဆိုင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာကြပဲလုပ်ပေးတာကောင်းပါတယ်ဘာလို့ဖြစ်အခုဆွေးနွေးပွဲကိုကျွန်တော်တို့လည်းကြားရတာအားရတယ်ပေါ့နော်အဲအဲ့ဒါမျိုးလေးတွေတင်ပြတယ
်တနင်္ဂနွေလုံးအပြစ်ခတ်ရစဲကြီးလက်မှတ်ထိုးပြီးမှဒီနိုင်ငံရေးတွဲဆောင်ဆွေးနွေးမှုကရောက်လာမှာဆိုတော့ပေါ့နော်ဒီအစိုးရတက်တန်းမတိုင်ခင်ဒီတနင်္ဂနွေလုံးအပြစ်ခတ်ရစဲကြီးလက်မှတ်ရေးထိုးဖို့ရှိမရှိကို NCCD အဖွဲ့ခေါင်းဆောင်တွေကဘယ်လိုမျိုးများပြောသွားတာရှိပါလဲရှင်
သက်ရှိရ30ရင်းနေမှာဆက်လက်ဆွေးနွေးသွားမယ်အနေထားပေါ်မှာပဲမူတည်ပါတယ်တဲ့သူတို့လည်းဖြစ်တယ်နဲ့ဒါပေမဲ့ဒီစားတဲ့ခိုင်မာတဲ့ဂတိကဝတ်ဆုံးဖြတ်ချက်တွေမရဘဲနဲ့အလွယ်တကူပဲလက်မှတ်ထိုးလိုက်မယ်ဆိုရင်တောက်ပြတ်သွားမှာစိုးတယ်ပေါ့ဒါကြောင့်မလို့ဒီစားတဲ့ဂတိကဝတ်ဖြစ်အောင်သူတို့ကဖြစ်စေချင်တယ်ဆွေးနွေးတဲ့အချက်တွေကလည်းအောင်မြင်တာအားလုံးနီးနီးဖြစ်ပေမဲ့အချို့အချက်သေးတွေကျန်နေသေးတယ်အဲ့ဒီအချက်လေးတွေလည်းလာမယ့်30ရင်းနေရစပြီးကျန်ဆွေးနွေးမယ်အဲ့ဒီ30ရင်းနောက်ပိုင်းဆွေးနွေးပြီးတဲ့အခါမှာ NCA မှာလက်မှတ်ထိုးဖို့မထိုးဖို့ကအဲ့ဒီ30ရင်းနေနောက်ပိုင်းမှာဆွေးနွေးတဲ့အပေါ်မှာလည်းအများကြီးမူတည်ပါတယ်တ
ဲ့။ငယ်မနေ့ကပေါ့နော်ဆွေးနွေးအပြီးရဆိုင်ထားတဲ့ဒီ NCCT နဲ့ UBWC တို့ရဲ့ဆွေးနွေးပွဲမှာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပြီးပေါ့နော်။နိုင်ငံရေးတွဲဆောင်ဆွေးနွေးမှုတွေလုပ်တဲ့အခါတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ဖို့အပေါ်ပေါ့နော်။ဆွေးနွေးနေတာမပြီးပြတ်သေးဘူးကြံသေးတယ်လို့လည်းသိရပါတယ်အငယ်တို့ရောဒီနိုင်ငံရေးဆွေးနွေးပွဲတွေမှာပေါ့နော်တိုင်းရင်းသားကိုယ်စားလှယ်ပါဝင်ခွင့်အပေါ်ရောဘလို့ဖြစ်တည်နေလို့များမြင်ပါလဲရှင်။
ဥရော NBA ကဆွဲထားတဲ့ framework ကိုဥရောချပြတယ်။NBA တိတန့်ဆွဲထားတဲ့ framework က plan A နဲ့ plan B နှစ်မျိုးရှိတယ်။အဲ့ဒါကိုလည်းဥရောချပြတယ်။တကယ်တမ်းနောက်ဆုံးကြတော့ဥရော56ပါတီကနေဒီဆွဲထားတဲ့ framework ကိုလည်းဥရောကပုံနှိပ်ထုတ်ဝေထားတဲ့စာအုပ်လေးနဲ့အားလုံးကိုတို့ပီစီပြောက်တော့စီလက်ခံပေးလိုက်တယ်။တောင်းလဲလေ့လာပါ။လေ့လာပြီးမှကျွန်တော်တို့ဆက်ပြီးတော့ NCCD နဲ့ကျွန်တော်တို့ NBF နဲ့နောက်ပြီးတော့နိုင်ငံရေးပါတီတွေကလည်းကျွန်တော်ဆက်ပြီးတော့ဆွေးနွေးတင်ပါတယ်။ကျွန်တော်အားလုံးညီညီမျှမျှနဲ့ဒီ framework ကိုညှိနှိုင်းပြီးမှသာလင်ဒါနိုင်ငံလေချိုးရှိမယ်ကျွန်တော်အားလုံးအတွက်လည်းရှိမယ်တိုင်းသားအားလုံးအတွက်လည်းရှိမယ်တိုင်းသားကိုယ်စားလှယ်ဆိုတာတိုင်းသားလက်နက်ကိုင်အုပ်စုတွေအားလုံးနဲ့ကျွန်တော်တိုင်းသားပါတီတွေပါရင်တော်တော်များများပြည့်စုံပြီလို့ကျွန်တော်ယူဆတယ်ဗ
ျအငယ်ဒီပေါ့နော်နိုင်ငံရေးတွဲဆောင်ဆွေးနွေးမှုလုပ်တဲ့အခါမှာအစိုးရဘက်တက်မတော်ဘက်ပိုင်းရပြောတဲ့အခါကျတော့ဒုတာဝန်အရေးသုံးပါးမှအပပေါ့နော်ကျန်တဲ့ကိစ္စတွေဆွေးနွေးကြမယ်လို့ပြောတယ် NCCT ကတိုင်းသားလက်နက်ကိုင်အဖွဲ့တွေကကျတော့ဒုတာဝန်အရေးသုံးပါးအပအဝင်အချက်လက်တွေဆွေးနွေးကြမယ်ဆိုပြီးတော့အဲ့ဒီအချက်လက်မပြည့်လည်သေးဘူးလို့ပြောပါတယ်အငယ်အဲ့ဒီပေါ့အငယ်အနေနဲ့ဘယ်လိုမျိုးများမြင်ပါလဲရှင်
ပြေလည်းဖို့ရှိပါလေ။ဘာဖြစ်လို့လဲဆိုရင်ဟိုစိတ်ပြီးတော့မအပနဲ့အပါဝင်ဆိုတာကတော့အမားမူကအတူတူပဲဖြစ်တယ်ပေါ့နော်။တကယ်ခက်ဟာတော့ကြော်လွန်နိုင်တယ်ပေါ့နော်။တော့ခုစလုံးအသုံးလုံးနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်ထင်ပါတယ်။ဒီကြားရက်မှာအားလုံးဟာအပြန်လန်အလန်လန်အားလုံးသုံးသပ်ပြီးတော့ညှိနှိုင်းတယ်။၆ရက်ကဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ခုချင်းနည်းနည်းပြန်တဲ့ဥစ္စာလေးတွေအခက်အခဲရှိတဲ့ဥစ္စာလေးတွေဆက်ပြီးတော့ဆွေးနွေးနေတယ်။အဲဒါကျွန်တော်ဆွေးနွေးမဲ့30ရက်နေ့မှာကြာရင်ဒါရီယာအားလုံးပြေလည်သွားမယ်လို့ပဲဥရောထင်ပါတယ်
။အကဲအခုလို့ပြေပေးရကျေးဇူးအများကြီးတင်ပါရှင်
။ကျေးဇူးပါခင်ဗျာ။